ကိုယ်ကရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေဉာဏ်နဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာအများပြည်သူလေ့လာဖို့ဒီကနေ့ဖော်ပြလိုက်ပါတယ်။ဒီဥပဒေဉာဏ်နဲ့ပတ်သက်ပြီးလူအခွင့်အရေးသမားတွေနဲ့ဥပဒေပညာရှင်တွေကအမြင်အမျိုးမျိုးနဲ့အယူဆမျိုးစုံရှိနေပါတယ်။အငင်းပွားစရာတွေရှိနေတဲ့မျိုးစောက်ဥပဒေမူကြမ်းတွေကဥပဒေဉာဏ်တစ်ခုဖြစ်တဲ့ဒီဥပဒေပေါ်မှာဘယ်လိုသဘောထားတွေရှိသလဲဆိုတာကို VOA သတင်းနောက်ကိုအောင်ရင်းမောင်မောင်ကစူးစီးတင်ပြထားပါတယ်။
မျိုးစောင်းဥပဒေတွေလို့အများသိကြတဲ့ဥပဒေတွေကတစ်ခုဖြစ်တဲ့ကိုးကရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းကိုဒီကနေ့ဆွေးနွေးပိုင်းသတင်းစာတွေမှာထည့်သွင်းဖော်ပြလာတာဖြစ်ပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးတော့လူခွင့်ရေးစောင့်ကြည့်သူတွေကတော့ဘာသာကူးပြောင်းခြင်းကိုမှတ်ပုံတရားမယ်ဆိုတဲ့အချက်ကကန့်သတ်မှုတစ်ခုဖြစ်နေတယ်လို့ဆိုပါတယ်။ Equality မြန်မာအဖွဲ့ရဲ့ Director လည်းဖြစ်လူခွင့်ရေးလှုပ်ရှားသူတူလည်းဖြစ်တဲ့ဦးအောင်မျိုးမင်းကတော့ဒီဥပဒေကြမ်းပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
လူတွေစိတ်ထဲမှာယုံကြည်နေတဲ့ဟာကိုကျွန်တော်သိရှိဖို့လည်းမလွယ်သလိုပြောင်းလဲဖို့လည်းမလွယ်ဘူး။ဒါကိုကျွန်တော်တို့ကအတိအမှတ်ဖြစ်ဖို့လည်းမလွယ်ဘူး။ဒါကယုံကြည်စိတ်ထဲမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာအကြောင်းအရာဖြစ်တဲ့အတွက်ဒီဟာကိုကျွန်တော်တို့မှတ်ပုံတင်ဖို့လှုပ်ဆောင်နေဆိုတဲ့အရာတော့ဒါသိပြီးတော့လက်မခံခြင်းပါဘ
ူး။ဥပဒေမူကြမ်းထဲမှာဘာသာကူးပြောင်းလိုတယ်ဆိုတဲ့သူတွေအနေနဲ့မှတ်ပုံတင်ရေးအဖွဲ့မှာကူးပြောင်းမဲ့ဘာသာကိုလာရောက်လျှောက်ထားရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မှတ်ပုံတင်ရေးအဖွဲ့မှာပါရှိနေတဲ့အဖွဲ့ဝင်9ဦးထဲမှာတာသနာရေးနဲ့လူဝင်မှုကြီးကြပ်ရေးကသူတွေအဓိကပါဝင်နေတာကိုလည်းတွေ့ရပါတယ်။အခုထွက်ရှိလာတဲ့ဒီဥပဒေမူကြမ်းဟာဆိုရင်လွတ်လပ်စွာယုံကြည်ရာကိုယ်ကွယ်ခွင့်ရှိတယ်ဆိုတဲ့လူခွင့်ရေးတင်ကြားစာတမ်းပါအချက်တွေနဲ့ဆန့်ကျင်နေသလိုတရောက်ရှိပွဲစည်းပုံရပေးထားတဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ကြည့်မယ်ဆိုရင်လည်းပြောင်းပြန်ဖြစ်နေတယ်လို့ဥပဒေပညာရှင်တရားလွတ်တော်ရှင်းနေဦးကိုနီကပြောပါတယ်
။ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးတင်ကြားစာအပိုက်18မှာလူတိုင်းလူတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ဘာသာကူးပြောင်းခွင့်ပေးထားတာရှိတယ်။အဲ့တော့အဲ့ဒီမှာလွတ်လပ်စွာဒီကူးပြောင်းနိုင်တဲ့အခွင့်အရေးရှိပြီးသားဖြစ်တဲ့အတွက်ဒီဘာသာကူးပြောင်းခြင်းကိုပတ်ပုံတင်ဖို့ဥပဒေတစ်ခုပြတ်ထားမယ်ဆိုရင်အဲ့ဒီအပြည်ပြည်ဆိုင်ရာလူ့ခွင့်အကျဉ်းချစရာအပိုက်၈နဲ့ဤဆုံးမယ်ထိပါရရောက်မယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံရှိရာဥပဒေပုံမှန်34မှာလဲလွတ်လပ်စွာကိုယ်ကွယ်ခွင့်ပေးထားပြီးသားဗျ။အဲ့တော့လွတ်လပ်စွာကိုယ်ကွယ်ခွင့်ပေးထားပြီးနောက်မှာအရင်ပတ်ပုံတင်ဖို့ဥပဒေကိုပြတ်ထားပြီးတော့ပတ်ပုံတင်ရမယ်လို့ကန့်တတ်မယ်ဆိုရင်ဖွဲ့စည်းပုံရှိရာဥပဒေကပေးထားတဲ့လွတ်လပ်ခွင့်ကိုပြန်ချုပ်ချယ်ကန့်တတ်တယ်လို့ဖြစ်နေတယ
်။ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဟာဆိုရင်လာမယ့်လွတ်တော်စည်းဝေးတွေအတွင်းမှာဆွေးနွေးဖို့ရှိလာပြီးတော့လက်ရှိချိန်မှာဥပဒေကြမ်းကော်မတီကိုဒီဥပဒေရောက်လာရင်ဆောင်ရွက်ဆရာရှိတာတွေကိုဆက်ပြီးဆောင်ရွက်သွားမယ်လို့ပြည်ထောင်စုဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်က VOA ကိုပြောပါတယ
်။ကျွန်တော်တို့ကအနေဒီမှာအဲ့ဒါအကြမ်းလေးလာမယ်။လေးလာကော်မတီအတွင်းမှာလေးလာမယ်။လေးလာပြီးမှသူရှိချက်အစီအကံစာကိုလွတ်တော်ကိုတင်မယ်။အဲ့ဒီချိန်ကျမှကျွန်တော်တို့ကအားလုံးကိုဖိတ်ခေါ်ရမှာပါ။ဘယ်လူတွေကဘယ်လိုဆွေးနွေးချင်လဲဆွေးနွေးချင်တဲ့လူတွေအကြံပြုချင်တဲ့လူတွေအဲကျွန်တော်တို့ဒီမှာအဟွာလို့ပို့ကျွန်တော် invite လုပ်လောက်ရမှာပဲသူ procedure အဲ့ကသွားပါလေ
ဒီဥပဒေတွေကိုပြဋ္ဌာန်းနိုင်မှုအမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတင်ပြခဲ့တာဖြစ်ပြီးတော့လက်ရှိချိန်မှာတမရကမျိုးစောင့်ဥပဒေမူကြမ်းတွေထွက်လာဖို့အတွက်အဖွဲ့ဖွဲ့ထားပြီးတော့ဒီနေ့ထဲမှာပဲဆောင်ရွက်ခိုင်းထားတာလည်းဖြစ်ပါတယ်အမျိုးဘာသာသာသနာထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ကတင်ကြားရေးတာဝန်ခံငါးချက်မြန်ဆရာတော်ဒေါက်တာဓမ္မပီယာကတော့မျိုးစောင်းဥပဒေမူကြမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်ဆောင်ရွက်ထားတယ်လို့လည်းသူကပြောပါတယ်
။သူတို့အဲ့ဒီတဲမှာလည်းပဲအများစုကနိုင်ငံတကာတွေလည်းဟိုဘုဒ္ဓရရှိတဲ့သူတွေလည်းရှိမယ်။နောက်ပြည်အပြည်သူတွေကလည်းပြောတဲ့စကားတွေကလည်းအခမ်းအနားများရှိတဲ့အခါမှာအဓိကကတော့ဖုန်းတို့နိုင်ငံမှာဒီစကားပြောမှုကြောင့်တို့မဟုတ်ဒီအတိုက်ခံကြောင့်တို့လည်းကောင်တို့မဟုတ်မီဒီယာကြောင့်တို့လည်းကောင်ဒါတွေကိုသတင်းတွေကဖွားထားတဲ့အခါကျတော့တော်တော်လေးဒီအတွက်ကိုအမျိုးသားရေးတွေမှာအစာပိုင်းဆိုရင်နိုင်ငံတကာမှာတော်တော်လေးကိုဟိုအထင်လွဲမြင်လွဲတွေဖြစ်ခါလာပေါ့နောက်ပိုင်းကျတော့ဒါတွေကိုဘယ်ဘက်ကကြည့်ကြည့်ဘယ်ရှုတော့ကကြည့်ကြည့်ဘယ်ဘာသာကကြည့်ကြည့်ဘယ် ethnic group ကကြည့်ကြည့်မင်းနဲ့နာရအောင်သူတို့ကဒါတွေကိုညှပြီးတော့ကြည့်ပြီးတော့ဆွဲထားတယ်လို့ဖုန်းတော့ဒီလိုပဲသုံးသပ်တယ်လေ
မြန်မာနိုင်ငံလိုပဲအာဆီယံအသင်းဝင်စင်ကာပူနိုင်ငံမှာဆိုရင်လည်းအစ္စလာမ်ဘာသာတူနဲ့အခြားဘာသာတူလည်းထပ်မယ်ဆိုရင်မှတ်ပုံတင်ရတဲ့ဥပဒေတစ်ခုရှိတယ်လို့လည်းစင်ကာပူနိုင်ငံမှာ10နှစ်နီးပါးကြာနေထိုင်ခဲ့တဲ့ကိုဦးကာကအခုလိုပြောပါတယ
်ကွဲခြားတာကတော့အဓိကမွတ်စလင်တွေအတွက်မွတ်စလင်တွေအတွက်ဆိုလို့ရှိရင် ROMM လို့ခေါ်တဲ့ Registry of Muslim Marriage ဆိုတာရှိတယ်ခင်ဗျာဘာလို့လဲဆိုတော့ဒီအစ္စလာမ်ဘာသာမှာကြာတော့ထုံးတဲ့သူတို့ရဲ့ဘာသာရေးတလေးအရာကဘာသာကြမ်းနဲ့တစ်ထပ်လို့ကမရဘူးခင်ဗျာအဲ့ခါကျတော့တကယ်လို့ဘာသာကြမ်းတစ်ယောက်ကမွတ်စလင်တစ်ယောက်နဲ့တစ်ထပ်မယ်ဆိုလို့ရှိရင်ROMM ကနေပြောပဲသွားရပါတယ်ခင်ဗျာ။ဒါဆိုတော့သူအဲဒီတော့မှဒီဘာသာကြားတစ်ယောက်ကနေပြောမွတ်စလင်ဘာသာဘက်ကိုဝင်တော့မှသူတို့ကသက်သက်ချင်းချလို့ရတယ်ခင်ဗျာ။ကျန်တဲ့အခြားသောဘာသာတွေကတော့ဂျိုယိုအာသာမန် ROMM ကနေပြောပဲနှစ်ဦးသဘောတူလက်မှတ်ရေးထိုးပြီးတော့မင်္ဂလာဆောင်လို့ရတယ်ပေါ့ခင်ဗျာ။
လက်ရှိချိန်မှာတော့ကိုယ်ကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းထွက်ရှိလာသလိုကျန်နေသေးတဲ့မျိုးစောင်းဥပဒေတွေကလူ့ရေးတိုးပွားမှုထိန်းချုပ်ခြင်းဆိုင်ရာဥပဒေမူကြမ်းဗုဒ္ဓဘာသာအမျိုးသမီးများ ထူးထိန်မြင့်ဆိုင်ရာဥပဒေမူကြမ်းနဲ့တလင်တမြားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းတွေလည်းဆက်လက်ထွက်ရှိဖို့ရှိတယ်လို့ဆွေးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။